ကိုလံဘီယာဆိုးရနဲ့ကိုလံဘီယာလက်နက်ကင်ဒေါ်လာရေးတပ်ဖွဲ့ FARC တို့ကြားနောက်ဆုံးအဆင့်ငင်းငယ်ရေးသဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးတော့မှာဖြစ်လို့ကမ္ဘာနောက်ချမ်းမှာနှစ်အရှိကြဆုံးဖြစ်နေတဲ့ဒေါ်လာပုံကံမှုတွေနဲ့ပြည်တွင်းစစ်အဆုံးတန်နိုင်တော့မှာဖြစ်ပါတယ်အမေရိကန်အကြီးအကဲဆိုရအရာရှိတူကတော့အခုချုပ်ဆိုမဲ့သဘောတူညီချက်ဟာကျူးဘားနဲ့ဆိုဗီယက်အထွေးခေါ်တွေကိုအားကျပြီးကမ္ဘာနောက်ချမ်းဒေသမှာဒီမိုကရက်တစ်အဖွဲ့အစည်းတွေကိုစန့်ကျင်လာခဲ့တဲ့ဒေါ်လာပုံကံမှုတွေအဆုံးတန်နိုင်မှာဖြစ်တယ်လို့ပြောပါတယ်တရားမဝင်ကိုကိန်းထုတ်လုပ်မှုတွေကနေရလာတဲ့ငွေတွေနဲ့လဲပတ်နေတဲ့ FARC သဘုံအဖွဲ့နဲ့ကိုလံဘီယာအစိုးရကြားလက်နက်ကိုင်ပြပခါတွေကြောင့်ကိုလံဘီယာနိုင်ငံမှာလူပေါင်း2သိန်းခွဲကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ငါးသန်းထက်မနည်းလဲအုပ်ယူမိခဲ့ရတာပါဒီကနေ့ငင်းရဲသဘောတူညီချက်လက်မှတ်ရေးထိုးမဲ့အခမ်းအနားကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအပါအဝင်အစိုးရအကြီးအကဲ16ဦးနဲ့နိုင်ငံသားရေးဝန်ကြီးနှစ်တာစင်တက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်အခမ်းအနားကိုတော့ဒီ16ရာစုနှစ်ကစတင်တည်ဆောက်ခဲ့တဲ့ကာရီဘီယံစစ်ကမ်းမြို့ကာရာတဲဟက်တာဟဲနာမှာရှိတဲ့ convention center မှာကျင်းပမှာပါအခုသဘောတူညီချက်ကိုတော့အောက်တိုဘာလ2ရက်နေ့ကျင်းပမယ်နိုင်ငံလုံးဆိုင်ရာလူ့ဆန္ဒအခွင့်အရေးဝဲကနေအတည်ပြုပေးရအောင်ပါရှင်